ယူကရိန်းရဲ့ခရိုင်းမီးယားဒေသအနေနဲ့ရုရှားနိုင်ငံနဲ့ပူးပေါင်းမှုဆန္ဒခံယူပွဲမှာဆုံးဖြတ်ခဲ့မယ်ဆိုရင်ရုရှားလွှတ်တော်အမတ်တွေကထောက်ခံမယ်လို့ဒူမာအထက်လွှတ်တော်ဥက္ကဋ္ဌကပြောလိုက်ပါတယ်။ယူကရိန်းကြားပြတ်အစိုးရကတော့ခရိုင်းမီးယားဒေသယူကရိန်းနိုင်ငံတဲကနေခွဲထွက်မဲ့ကိစ္စကိုညှင်းဆန်းထားပြီးအခုလိုခွဲထွက်ခြင်းနဲ့ခရိုင်းမီးယားဒေသလူထုဆန္ဒခံယူပွဲရလဒ်ကိုယဉ်ကျေးတိုးတက်နေတဲ့ကမ္ဘာမှာဘယ်သူကမှလက်ခံမှာမဟုတ်ဘူးလို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယက်ဆန်ညုတ်ကတောက်ကြနေကပြောဆိုလိုက်ပါတယ်။ရုရှားတပ်တွေခရိုင်းမီးယားဒေသတွေကိုဝင်ရောက်လာတဲ့ပြီးခဲ့တဲ့သတင်းပတ်ကတည်းကယူကရိန်းနဲ့ရုရှားအစိုးရအကြားတင်းမာနေတာပါရုရှားအစိုးရထောက်ခံတဲ့ခရိုင်းမီးယားလွှတ်တော်ကဒီရုရှားနိုင်ငံနဲ့ပူးပေါင်းဖို့ကြာတာရင်းကမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဆန္ဒခံယူပွဲကိုမတ်လ16ရက်နေ့မှာကျင်းပမယ်လို့ကြေညာထားပါတယ်ယူကရိန်းဝန်ကြီးချုပ်ကတော့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းကိုတစ်ဆာဖောက်သူတွေရဲ့ဆုံးဖြတ်ချက်မှန်သမျှဟာတရားမဝင်တယ်လို့အခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့ဒီနေ့တောက်ကြနေမှာပဲလို့တဲ့သတင်းစာရှင်းလင်းပွဲမှာတတိပေးပြောကြားခဲ့ပါတယ်။အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကလည်းဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောဆိုထားပါတယ်ရှင်။